အနာသိမြန်မာစစ်တပ်အပေါ်အမေရိကန်ဘက်ကပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကျန်းနာပွဲမှာတိုက်တွန်းပါတယ်
။မြောက်ဝတီဘဏ်၊အင်ဝါဘဏ်၊ MFTB and MOGE should be immediately added in the targeted sanction list.
မြောက်ဝတီဘဏ်၊အင်ဝါဘဏ်၊မြမနိုင်ငံခြားကုန်သွယ်မှုဘဏ်MFTB နဲ့မြမရေနံနဲ့တဘာဝဓာတ်ငွေကုမ္ပဏီ MOGE တို့ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုစီးရင်မှာအမြန်ဆုံးထည့်သွင်းသင့်ပါတယ်လို့ပြောခဲ့တာပါစစ်တပ်နဲ့စစ်တပ်အဖွဲ့ဝင်တွေနဲ့ပတ်သက်တဲ့ဗန်းစင်းတွေကိုထိန်းချုပ်ပြီးဆေးဟုတ်ချုပ်ရေးအဖွဲ့နောက်ပတ်သက်သူတွေထံငွေကြေးစီးဆင်းမှုတွေကိုချက်ချင်းပဲဖြတ်တောက်တင်ကြောင်းနဲ့နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုလည်းဆိုင်းငံ့ထားတင်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကအင်ကာနေ့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကျန်းနာပွဲမှာပြောဆိုခဲ့တာပါအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအွန်လိုင်းကတဆင့်ချင်းပါတဲ့ The Unfolding Crisis in Burma ကျန်းနာပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်း Progressive Voice အဖွဲ့ကိုတီထောင်ဦးစီးတဲ့ဒေါခင်အောင်မာနဲ့ကမ္ဘာအမျိုးသမီးရေးရာအမေရိကန်သံမတ်ကြီးဟောင်းကယ်လီကာရီတို့ကလက်ရှိမြန်မာနိုင်ငံဆက်အနာသိမှုအရေးကိုထွက်ဆိုရှင်းလင်းခဲ့ကြတာဖြစ်ပါတယ်
And UG should be recognized as a legitimate government.
အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အစိုးရအဖြစ်အသိအမှတ်ပြုရေးစစ်တပ်အုပ်ချုပ်ရေးကောင်စီကတန်တမန်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်မပေးဘူးနဲ့ဆီယနာတိန်းနာကြောင့်အမေရိကန်ကထိန်းချုပ်လိုက်တဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေကို NUG အမျိုးသားညီညွတ်ရေးအစိုးရကိုအသုံးပြုခွင့်ပေးရေးတို့ကိုပါတာမတ်ကြီးဦးကျော်မိုးထွန်းကအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှာအကြံပြုခဲ့ပါတယ်မြန်မာပြည်သူတွေရဲ့အသက်အန္တရာယ်ဖြစ်မဲ့အရေးကာကွယ်ပေးဖို့လိုအပ်နေသူတွေအတွက်လူသားချင်းစာနာထောက်ကူမှုတွေပေးဖို့လိုအပ်နေတဲ့အကြောင်းအပြင်အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးရသူတွေအတွက်ခိုလုံစရာနေရာလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတွင်းကဒေသတချို့မှာလေရင်မပြန့်တမ်းရဆုံးသတ်မှတ်ပြီးကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုတပ်မြင်ကန့်သတ်ချက်လဲချမှတ်ဖို့တန်အမတ်ကြီးကတိုက်တွန်းခဲ့ပါတယ်ရှင်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာဆက်လက်တင်ပြပေးဖို့ရှိပါတယ်ရှင်။